'cause it only serves to make me more determined to achieve my final goal. And I come back even stronger, not an
We have to end violence against women. We have to end practices like child marriage. We've got to make sure that girls around the world have the same opportunities as boys to go to school. And that is why we celebrate Women's History Month. Not to get complacent, but to take a
moment each year to celebrate the year. We're going 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 to celebrate the year.မြေသမီးတွေအပြမခံရုပ်ခံခဲ့ကြရတယ်လို့ရခဲ့တဲ့အောင်မြင်မှုတွေနဲ့ပဲရှောင်ရဲတင့်တိမ်မနေပဲကြံ့ရှိနေတဲ့အကဲစမ်းမှုတွေကိုအတူတကွရင်ဆိုင်ကြမယ်ဆိုပြီးတန်တိတ်ထန်ခိုင်မာစွာဆုံးဖြတ်ချက်ချကြဖို့ဖြစ်ပါတယ်
။အဲ့ဒါကတော့အမေရိကန်ပြည်ထောင်စုမှာမတ်လကို Women's History Month မြေသမီးများသမိုင်းတင်လာဖြစ်ဆင်းရဲတဲ့အခမ်းအနားမှာသမရဥပမာကပြောကြားသွားတာဖြစ်ပါတယ်။ဒါအပြင်သမရကလုံးကြီးရဲ့နှစ်တရာနိဗ္ဗာန်ကကဘာမှာမြို့သမီးအများစုဟာမဲပေးပိုင်ခွင့်မရှိခဲ့ကြပါမိ။ဒီကနေ့နိုင်ငံတိုင်းမှာမြို့သမီးတွေမဲပေးပိုင်ခွင့်ရရှိနေကြပြီဖြစ်တယ်။1990ခုနှစ်ကစလို့မိတွင်မိခင်တည်ဆုံမှုနှုန်းဟာလေ44ရာခိုင်နှုန်းကျဆင်းခဲ့ပြီလို့ထောက်ပြသွားပါတယ်။မြို့သမီးတွေဟာအသက်ပိုရှည်လာကြပြီးစီးရဲမွဲတည်မှုကိုတဝက်လျှော့ချနိုင်ခဲ့ကြသလိုမြို့သမီးတွေဟာကြောက်တက်ခွင့်ရရှိကြပြီးပွဲတွေလည်းရနေကြသလိုစီဝိုင်းတိုးတက်အောင်ဝိုင်းဝန်းလှုပ်ဆောင်နေကြပြီးတက်ဆိုင်ရာနိုင်ငံတွေရဲ့အနာဂတ်ကိုလည်းကူညီပုံဖော်နေကြပြီဖြစ်တဲ့အကြောင်းနဲ့ဘဝမှာတွေ့ရှိလာတာကတော့အပြောင်းအလဲကိုဖြစ်အောင်လုပ်နိုင်တယ်ဆိုတဲ့အချက်ပြင်ဖြစ်တဲ့အတွက်ကြောင့်လေဆက်လက်ရုန်းကန်သွားရမှာဖြစ်တဲ့အကြောင်းသမရကပြောကြားသွားပါတယ်2016ခုနှစ်အတွက်မြို့ပြများသမိုင်းတင်လာရဲ့ဆောင်ပုဒ်ကတော့ Our History is Our Strengthမြို့သမီးများသမိုင်းဒီမြို့သမီးများတွေခွန်အားဖြစ်သည်ဆိုတာပါပဲ။ဒါကြောင့်အမေရိကန်ပြည်ထောင်စုမှာမြို့သမီးတွေရဲ့ခွန်အားပြည့်စုံဖို့ဖြည့်ဆည်းပေးတဲ့အောင်မြင်မှုတွေနဲ့အရေးကြီးဆုံးကဘာပါလဲလို့မေးစရာရှိပါတယ်။အဖြေကတော့1848ခုနှစ်ကထိုးစီအမေရိကန်မြို့သမီးကြီးများကြိုးပမ်းမှုကြောင့်မဲပေးပိုင်ခွင့်ရရှိခဲ့ခြင်းပဲဖြစ်ပါတယ်။ဒါကြောင့်မဲပေးပိုင်ခွင့်ရရှိဖို့မြို့သမီးများကြိုးပမ်းခဲ့ကြတဲ့သမိုင်းကြောင်းကဘယ်လိုရှိပါသလဲ။မော်လီမက်ဂရဇာကတော့ NUHB လို့ဒုက္ခခေါ်တဲ့မြို့သမီးများရဲ့သမိုင်းတင်မှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးအမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသိအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်လျှောက်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကော်ဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆရာမတွေဟာဆရာတွေနဲ့ဒန်းဒူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆရာမလေးဆူဇန်ဘီအန်သနီကစတင်တောင်းဆိုခဲ့တယ်လို့မြို့သမီးများမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာ Susan B. Anthony က Elizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ Miss McGregor က
The major personality at Seneca Falls was a woman.
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်။သူကတော့ Seneca Falls ကြီးညာစာရန်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီကြီးညာစာရန်ကြီးမှာသူက American ပြည်နယ်တွေအနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိတယ်လို့အမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရည်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကြီးညာစာရန်မှာရေးသားခဲ့ပါတယ
်ကုလို1848ခုနှစ်ကစလို့Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုမြို့သမီးအချို့တော်ဆောင်ပြီးရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်နယ်မှာမြို့သမီးများမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်14ပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့ပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်16ရအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးများခွင့်လှုပ်ရှားမှုတည်တည်ခဲ့တာမ New York ပြည်နယ် Snicker Falls ဖြစ်ပြီးအဲ့ဒီမှာဒန်းတူအခွင့်အရေးကြီးညာစာရန်ကြီးကို Snicker Falls ကြီးညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1948ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကြီးညာချက်ပါတချို့အချက်လက်တွေကိုတင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.That they are endowed by their creator with
certain rights. ဒီမှန်ရားတွေဟာလက်တွေ့ကြပါတယ်။မြို့သားမြို့သမီးအားလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့မွေးရာပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်လို့ဖြစ်ကြပါတယ်လို့ Snicker Falls ကျညာစာရန်ကြီးကနေကောက်နှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်က Snicker Falls နီလာကမှာအမျိုးသား40အပါဝင်လူ240လောက်တယောက်ခဲ့ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြီးညာစာရန်ကြီးပါအချက်တွေကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးသမီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်18နှစ်19ရာစုကအမျိုးသမီးတွေမဲပေးပိုင်ခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆိုးမှုကိုထိထိမိမိစကားအသုံးနှုံးနဲ့ကြီးညာစာရန်ကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင့်အစိုးပြောပိုင်ခွင့်မရှိကြဘဲလက်ခံလိုက်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊နေရာပိုင်ဆိုင်ခွင့်တွေ၊လစာဘဲလောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အသက်မွေးဝင်းကြောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေအကြောင်းကို
He has monopolized nearly all the profitable employments and from those she is permitted.
မြန်ဆွန်ချီမမေအလားလားရှိတဲ့အလုပ်ကိုင်းတွေအားလုံးနှီးပါးကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေ။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကြံလုပ်ငန်းတွေကြတော့လေရတဲ့လစာကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ညာစာရန်ကြီးမှာထောက်ပြထားပါလေ။ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမကျေနပ်ကြဘူးလို့လေကြီးညာစာရန်ကြီးမှာထောက်ပြထားပါတယ
် Now in view of this entire disenfranchisement of one half the people of this country we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမကျေနပ်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့မွေးရာပါအခွင့်အရေးညှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Snicker Falls ကြီးညာစာရန်ကြီးမှာဖော်ပြထားပါတယ်။ခုလိုလွန်ခဲ့တဲ့ရာစုနှစ်တွေကအမေရိကန်အမျိုးသမီးကြီးတွေကြိုးပမ်းမှုကြောင့်အမေရိကန်ပြည်ထောင်စုမှာခုဆိုနိုင်ငံရေးလူမှုရေးစီးပွားရေးကဏ္ဍတွေမှာအမျိုးသမီးတွေတန်းတူရပိုင်ခွင့်တွေခံစားနေကြရပြီးဖြစ်ပြီးဥပဒေအရလည်းအကာအကွယ်ပေးထားတာတွေရှိပါတယ်။ဒါပေမဲ့လို့နောက်ထပ်အရေးကြီးတဲ့သမိုင်းတင်ဖြစ်ရတစ်ခုဖြစ်တဲ့အမေရိကန်မှာပထမဦးဆုံးအမျိုးသမီးသမ္မတဖြစ်လာမလားဆိုတဲ့အဖြေကတော့ဒီနှစ်ကနိုဝင်ဘာလ10ရက်နေ့မှာအဖြေထွက်မှာဖြစ်ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုရည်ကုန်ချုပ်အပ်ပါတယ်ရှင်
You can bend but never break me Cause it only serves to make me More determined to achieve my final goalStronger, not an arm.